Christmas နဲ့နှစ်တကူကာလမကြာခင်ကြာရောက်တော့မှာဖြစ်ပေမဲ့လည်းမြန်မာနိုင်ငံကတိုင်းရင်းဒေသတွေမှာတိုက်ပွဲတွေမဆင်းနိုင်သေးတဲ့အတွက်အားလည်းရဲ့ယာတီကိုမဆင်နွှဲနိုင်ပဲဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်။ဒီနေ့မနက်ပိုင်းမှာလည်းရှမ်းပြည်နယ်ကွက်ခိုင်ဘက်မှာကြေးရွာရဲ့နီးမှာလက်နက်ကြီးကြီးကြလို့ကလင်းငယ်တွေပါဝင်ဒေသခံပြည်သူတို့ချို့ထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီအတွက် Christmas နဲ့နှစ်တကူလို့ခါသမယမှာတိုက်ပွဲတွေအများဆုံးရက်ကြဖို့လက်နက်ကင်ပြစ်ခါတွေမှာပါဝင်နေသူတွေကိုတိုင်းရင်းသားလူမှုအဖွဲ့ကြီးတွေကတိုက်တွန်းနေကြပါတယ်။ပြည်စုံကိုတော့မတ်စုမုံကဆက်ပြောပြပေးပါမယ်။
ဟုတ်ပါတယ်ဒီကနေ့စနေနေ့မနက်ပိုင်းမှာတော့ရှမ်းပြည်နယ်ကွက်ခိုင်မြို့နယ်နက်ဖက်ကကျေးရွာအနီးမှာကျေးရွာနားကိုလက်နက်ကြီးကြီးကြားလို့ကလေးငယ်လေးတွေအပါအဝင်ဒေသခံပြည်သူတို့ထိခိုက်ဒဏ်ရာရခဲ့တဲ့အတွက်လာရှိုးစေယုံကိုပို့ဆောင်ကုသမှုခံယူနေရတယ်လို့ကိုရိုင်းသွားရောက်ပြီးကူညီပေးဖို့စီစဉ်နေတဲ့ဒုက္ခသည်အရေးကူညီဆောင်ရွက်နေသူဒေါ်မယ်ရီတွန်ကအခြေအနေကိုအခုလိုရှင်းပြပါတယ
်တက္ကသိုလ်မှာသူတို့ကလက်နက်ကြီးနဲ့ပြစ်လိုက်တာအဲ့ဒါအဲ့ဒီနံပုံဆိုရက်ကြော်ကိုအဲ့ဒီရပါကိုရှိတယ်ရှိပြီးမှအဲ့မှာရှိနေတဲ့အဲ့ကလေးတွေအင်းဒါဆိုရင်ပြောရဲငါးရောက်တော့ပေါ့နော်ခုခေတ်ကနေဒီမှာ reverse နဲ့ဆက်ရောက်လာပြီလို့ပြောရဲဒါကလေးတွေကိုထိဒီမှာအနေနဲ့တော်တော်ကိုစိတ်မကောင်းဝမ်းနေပြီလေအခုဆိုရင်ဒီမှာကြားတာ3နှစ်ကလေးပါတယ်6နှစ်ကလေးပါတယ်ပေါ့နော်အဲတော့ဒီမှာလည်းမိခင်ပြောက်ပါအဲဒါကြောင့်မို့ဒီမှာအနေနဲ့ဒါစိတ်မကောင်းကြောင့်ဒီမှာဆော့ပါကူညီလေးနိုင်မယ်ရှောက်ချစ်တချို့ပြင်ပြပါပေါ့လေနော်ဒီလိုအချိန်ကြီးခါကြီးရဲ့ပြင်ကြီးတွေမှာအထူးဖြစ်တာဟာဆိုလို့ရှိရင်ဒါဖရန်အန်ဘာရာပေအားကိုကိုရဲ့လူတွေရဲ့အထွတ်အမြတ်ထားတဲ့နေ့ဖြစ်တယ်ပေါ့နော်ဒီလိုအချိန်လေးမှာတော့မဒါကိုတတ်မတော်အမိအဖစပြီးကြောနေတဲ့တတ်မတော်လည်းကဒီလိုလက်လွတ်စပယ်စီးနဲ့ကမ်းမဲ့ဒီလိုကတော့တော်တော်ကိုဒါမဖြစ်တဲ့အမှုပဲပေါ့ဒါကိုကျမတို့နိုင်ငံတော်အစိုးရနဲ့ပို့ပြီးမှလိုဘမင်းချမ်းရေးကျူရှင်နိုင်ငံတော်အတိုင်းအတာခံနေလေပို့ပြီးမှလူသားချင်းစာနာမှုစုကိုရရှိထားရလိမ့်မယ်လေပါစကားတစ်ခုမှမပြောတော့ဘူးဆိုတာကျမအနေနဲ့ကလူသားချင်းစာနာမှုကိုပြီးနေလို့ကြောက်နေတော်တော်လေးတော့စိတ်မကောင်းဝမ်းနေနေအော်မိရပေါ့နော
်ကချင်ပြည်နယ်နဲ့ရှမ်းမြောက်ဒေသကစီးရီးတက်မှမှုတွေကြောင့်အသက်လူကြီးပြေးနေရတဲ့အချိန်ဟာခရစ်ယာန်ဘာသာဝင်တွေအထွတ်အမြတ်ထားရာခရစ်စမတ်ကာလဖြစ်တယ်လို့မကြာခင်မှာလဲ2016ကုန်ဆုံးတော့မယ့်နှစ်တကူကာလရောက်တော့မှာဖြစ်တာကြောင့်တာဝန်ရှိသူတွေအားလုံးအနေနဲ့ငြိမ်းချမ်းရေးကိုရှေ့ရှုစေချင်ပါတယ်လို့ကချင်ငြိမ်းချမ်းရေးလှုပ်ရှားသူမတ်မေစပယ်ဖြူကပြောပါတယ်
ခုခါပါဝင်ပြန်မှာပြန်ပြီးတော့ဟိုသနတ်တန်တွေကြားရတယ်စိုက်ပွဲတွေဖြစ်နေတယ်လို့ကျွန်တော်တို့သိရတယ်ပေါ့နော်အဲ့လိုပဲကျွန်တော်တို့ဒီကချင်ဒေသမှာရှိနေတဲ့ဒုက္ခတွေတစ်သိန်းသောဆိုရင်လည်းစီးလက်စားစားနဲ့အသေးချင်းဆိုရင်သွားကြနဲ့ဒေနရာဟုဆိုရင်မသွားကြနဲ့ဆိုရက်အကန့်တက်တွေကြားထဲမှာနေရတယ်လို့ကျွန်တော်တို့သိရပါတယ်ရှက်ဒီလိုကိုလူမျိုးတွေဘာသာရေးအချို့မြတ်ထားတဲ့ကာလတွေမှာစိုက်ပွဲတွေဖြစ်ပြီးတော့မှဟိုပြေးလွှားနေရတယ်နောက်ပြီးတော့ဒေသစာဝတ်နေရစာပေါ့နော်ဒီပါကျစနာထောက်ထားမှုစီးနေတွေလည်းလုံးဝမရရှိနေတဲ့အခြေအနေတွေစနစ်တည်းမဟုတ်တော့ဘူးပေါ့ကျွန်တော်တို့အခုဆိုရင်ဒါ9နှစ်ကျော်6နှစ်ကျော်ရောက်လာပြီအဲ့တော့အဲ့လိုမျိုးကာလရှည်ကြာနေတာဟာကလေးတွေအတွက်ပို့ပြီးတော့မှစိတ်ဓာတ်ရဟာပို့ပြီးတော့ကြီးပါတယ်တခြားသူတွေပြောတယ်လို့မျိုးတခြားသူတွေအများစုပေါ့ Christmas ကာလမဟုတ်လို့ဒုံပိတ်ကြတောင်းပိတ်ကြတဲ့အပျော်ကြီးတွေထွက်ပြီးတော့ဈေးစုတော့ချီးမွမ်းရမယ့်ကာလမှာသူတို့မှာတော့ဟိုကြောရွှင်နိုင်ဦးဈေးစုတော့ချီးမွမ်းခင်ရဦးပေါ့နော်အဲ့ဒါဟာဒီကြီးမားတဲ့စိတ်ဓာတ်ရပဲဖြစ်နေမိုင်းနဲ့
အခုလိုတိုင်းရင်းဒေသတွေမှာစစ်မီးမငြိမ်းနိုင်သေးတာဟာဒေါန်ဆန်းစုကြည်ဦးဆောင်ပြီးပေါ်ဆောင်နေတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲ့ရေလုပ်ငန်းစဉ်ကိုအယုံကြည်မဲ့စေပြီးငြိမ်းချမ်းရေးကြိုးပမ်းမှုလမ်းကြောင်းကိုတွေ့ဖယ်စေတဲ့အမျိုးသားရင်ကြားစေရေးကိုထိပါစေတဲ့အဖြစ်တွေဖြစ်တဲ့ဆိုတာကိုလည်းချင်းပြည်နယ်ရက်ဖက်အဖွဲ့အစည်းတွေစုပေါင်းပြီးလဲဒီဇင်ဘာ23ကကြေညာချက်ထုတ်ခဲ့ပါတယ်အထူးသဖြင့်အခုလိုခရစ်စမတ်ကာလမှာကချင်နဲ့ရှမ်းမြောက်ဒေသကစစ်ပြေးစစ်ရှောက်ဒုက္ခတွေတွေဘေးကင်းပါစေကြောင်းချင်းတိုင်းရင်းသားတွေအနေနဲ့စုမုံကောင်းတောင်းပေးပါတယ်လို့လဲချင်းလူမှုအဖွဲ့အစည်းတစ်ခုဖြစ်တဲ့ချင်းပြည်နယ်တည်ထိန်မြို့အခြေဆိုင်လူမီးလူငယ်များအသင်းအတွင်မှုဦးထံဘန်းလျံကပြောပါတယ်
နေ့တိုင်းစုတုံးတဲ့ခါတိုင်းမှာမြန်မာပြည်စီးငင်းချမ်းဖို့ပေါ့နော်ကျွန်တော်တို့ဒီ Christmas အချိန်မှာလည်းပြီးတော့နှစ်တကူအချိန်မှာလည်းကျွန်တော်တို့တကယ်ကိုစုတောင်းပေးပါတယ်စုတောင်းနေပါတယ်ကျွန်တော်တို့ဒီကနေအဝေးကနေပေါ့နော်ဟိုစုတုံးပေးပါတယ်ဟိုချက်ချင်းဟိုစစ်ပွဲရပ်ပါစေပေါ့နော်အော်မြန်မာငင်းချမ်းပါစေဟိုဘဝတွေလည်းပြန်ပြီးတော့ဟိုတည်ဆောက်နိုင်ပါစေကောင်းကောင်းဟိုနေနိုင်ပါစေငင်းချမ်းပါစေလို့ပဲကျွန်တော်တို့ဟို Christmas အချိန်ကာနဲ့အဲဒီစင်ခါမှာကျွန်တော်တို့စုဆောင်ပေးပါတယ်ဘုရားရှင်ကောင်းကြီးပေးပါစေစုဆောင်ပေးမှာပ
ါစစ်ဘေးကြောင့်နှစ်ချီတင်းဆောင်နေရတဲ့ဒုက္ခတွေဒီအပြင်လက်တလုံးစစ်ဘေးကြောင့်တင်းဆောင်နေရတဲ့စစ်ဆောင်ဒုက္ခတွေဒီအတွက်အခုဆိုရင်ဆောင်းရသည်လို့
အေဂျန်လာရဲ့ရာသီဥတုတန်အပြင်စားနပ်ရိက္ခအခက်အခဲတွေလည်းဖြစ်နေတာကြောင့်ဒုက္ခသည်တွေအရေးပေါ်လိုအပ်နေတယ်လူသားချင်းစာနာမှုဆိုင်ရာစားနပ်ရိက္ခတွေအများဆုံးအကူအညီပေးစေလိုပါတယ်လို့လည်းဒုက္ခသည်အရေးကူညီဆောင်ရွက်ပေးနေတဲ့ငြိမ်းချမ်းရေးနဲ့တရားမျှတရေးအဖွဲ့ကဥတော်မတ်စ်ထမ်ရှမ်ဘုံကပြောပါတယ်အဂျီဂျီဘီကိုကျွန်တော်တို့အစိုးရကမိလီရှိထားလို့တောင်းဆိုချင်ပါတယ်ဒီလိုအရေး ီ UN ကအစားအသောက်တွေလည်းတစ်ခါကိုနော်ရောက်ရှိဖို့ရန်ခက်ခဲနေတဲ့အကြောင်းဒီစာနေရိတ်ခါနဲ့သူတို့ရဲ့ GDP ရဲ့နော်ပါပြလေးလေး solution တိုင်းတွေဖြစ်နေတာအကြောင်းတော့သူတို့ဆက်ပြေးနေရတာအကြောင်းတော့ကျွန်တော်တို့ဒီစာနေရိတ်ခါသူတို့ဆိုရင်းရတဲ့အကြောင်းပေါ့လေဒီဟိုဆက်ပြေးနေအလုံးစုံမှုရှိတဲ့ချိန်ခါမှာပေါ့
အရသာအစိုးရလက်ထက်အမျိုးသားညီညာစီရင်တဲ့ညီညာရေးလုပ်ငန်းစဉ်တွေကို27ရာစုပင်လုံးအခြေခံပြီးအခုဆိုရင်တိုင်းနယ်ပြည်နယ်အသီးသီးမှာ NCA လက်မှတ်ရေးထိုးထားပြီးသားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အမျိုးသားအဖြစ်ညီညာရေးဆွေးနွေးပွဲတွေကျင်းပဖို့အစီအစဉ်ဆောင်ရွက်နေကြချိန်မှာပဲအပြစ်မရရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တိုင်းရင်းဒေသတွေမှာထိုးစစ်တွေနဲ့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေစေစီရင်တင်မာမှုအနေအထားအပေါ်မှာညီညာရေးလှုပ်ရှားသူတွေနဲ့ဒုက္ခတွေရေကူညီဆောင်ရွက်ပေးနေသူတွေကစိုးရိမ်နေကြပြီးတော့တိုက်ပွဲတွေအမြန်ဆုံးရပ်တန့်ပေးဖို့နဲ့ဒေသခံပြည်သူတွေရဲ့အသက်အိုးအိမ်စီစဉ်လုံခြုံရေးညီညာရေးကိုရှေ့ရှုပြီးတာဝန်ယူလှုပ်ဆောင်ပေးဖို့တောင်းဆိုနေကြတာဖြစ်ပါတယ်ရှင်